ဒီကနေ့မှကြာရောက်တဲ့သတင်းကျော်လာပြင်းဒီအခါတမရမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်အလက်တွေကိုစာနာနားလည်ပြီးတော့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကပေးနေပါတယ်လို့ပြောကြားလိုက်ပါတယ်။အမေရိကန်အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတဲ့ရည်တည်နေတယ်လို့ပုံမူတောက်ပတဲ့ငင်းချမ်းသာယာတဲ့အနာဂတ်လမ်းကြောင်းစီကိုသွားနေတဲ့မြန်မာပြည်သူပြည်သားတွေကိုဆက်လက်ထောက်ခံအားပေးသွားမှာပါလို့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံးအကြီးကဲဆူဆန်စတီဗင်ဆန်ကဗီဒီယိုနဲ့ဒီသတင်းကျွစုမွန်ကောင်းတောင်းပေးခဲ့ပါတယ်။
In honor of this year's Festival of Lights, the U.S. Embassy wishes you renewed hope, strength, and a chance to celebrate with your family and loved ones.
သတင်းကျွမ်းမြေဆွဲပါတင်ရရင်မြန်မာပြည်သူအားလုံးအတွက်မျှော်လင့်ခြင်းနဲ့ဖွားရရစေဖို့ပြည်သားစုဝင်တွေချစ်ခင်သူတွေနဲ့အတူဆင်နွှဲခွင့်တဖန်ရရှိဖို့အတွက်အမေရိကန်တန်ယုံကတောင်းဆိုပြပါတယ်လို့အမေရိကန်တန်ယုံအကြီးအကဲစတီဗင်ဆန်ကပြောသွားတာပါ2021အာနာသိမ့်မှုနောက်ပိုင်းမြန်မာပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ405သန်းကျော်ဖို့အမေရိကန်ပြည်ထောင်စုကပေးရခဲ့တယ်လို့မြန်မာနိုင်ငံအတွက်အများဆုံးကူညီတဲ့အလှူရှင်နိုင်ငံအဖြစ်ရပ်တည်နေပြီးဆက်လက်ကူညီပေးသွားမယ်လို့လည်းဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတန်ယုံကြီးကပြောသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီရန်ကုန်ပြည်ထောင်စုတန်ယုံနဲ့ဒီဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့တို့ကလည်းသတင်းကျအခါသမယမှာမြန်မာပြည်သူတွေအတွက်နှုတ်ခွန်းစကားတွေပြောခဲ့ကြပါတယ်ရှင်။